စစ်ပွဲပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်တွင်မြေမြုပ်မိုင်းနဲ့စစ်လက်ကျန်လက်နက်တွေကြောင့်အယတ္တစီးခိုက်မှုရှိနေတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရေပုံမြို့နယ်လီတွန်ကျေးရွာနဲ့ဆင်းကြီးရွာဘက်ကိုသွားတဲ့ကာလံပီစစ်လက်ကျန်ဘုံလိုယူဆရတဲ့ဘုံပကွဲလို့လမ်းပြင်လှုပ်သားတို့ချို့သေဆုံးစိခတ်တန်ရရရှိခဲ့တယ်လို့လီတွန်ရွာနီးကကန်လောင်ကြီးမြို့ခံကိုဆံမောင်ထွန်းကပြောပါတယ
်။ဟိုကတယောက်သေးတယ်၊နှစ်ယောက်ကဒဏ်ရာရတယ်တဲ့။လူလာတွေကကိုအားစိမှုပါသွားလို့ရှင်တယ်။သေတဲ့သူကအသက်20တဲ့။သူကလက်ပြဘုံကိုလေသူကမပေါက်သူပြီးတော့ထုတဲ့ကပေါက်လာတဲ့။လက်ပြတဲ့သူတွေအဲ့နာလူတွေကအဲ့လိုသူကရဲကြလာလှုပ်ကြတာလည်းရှိတယ်လေ။
မနေ့ကပောက်ကွယ်မှုတွင်တေဆုံသွားသူကတော့ရေပုံမြို့နယ်လီစုံချေးွာကမောင်တန်းအောင်20နှစ်ဖြစ်ပြီးတန်ရရရှိသွားသူလူကတော့ဦးမြင့်တန်းနဲ့ကိုမြင့်စိုးသားဖားနှစ်ယောက်လို့ဖြစ်ကြပါတယ်။တန်ရရသူလူကတော့အမ်းမြုပ်ဆေးရုံမှာဆေးကုသမှုခံယူနေတယ်လို့ဒေသခံတွေကဆိုပါတယ်။မနေ့ကမနေ့ပိုင်းအမ်းမြုပ်နယ်ဇလက်ချောင်းချေးွာအုပ်စုနတ်မော်ချေးွာကဒေသခံတက်ကြီးတူခြံတန်းမှာမိုင်းလင်းမိလို့တန်ရပြင်းထန်ရရှိသွားတယ်လို့အမ်းမြုပ်နယ်လူသားချင်းစာနာမှုဆိုင်ရာစည်စနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်။
ညမောကြီးရမှာပေါ့နော်ဒီကိုခန့်ကိုပေါင်းချမ်းနေပေါ့အဲ့ဒီပေါင်းချမ်းနေတုန်းပါပဲအဲ့ဒီမြေမြောင်းပိုင်းပေါက်တယ်ပေါ့မမီးကစူးစူးခဏနာရီလောက်ကိုပေါ့ဥရဲ့ပိုက်ခင်ကဥပဝအလက်ခဏစေတုံးလိုက်ရှိပြီပေါ့နော်ခါတော့တပည့်ပြသွားတယ်လို့သိရတယ်ပေါ့လက်မောင်းတွေရဖတ်တယ်မှာတန်ရတယ်ပြန်ထင်တယ်ပေါ့နော
်ဒီပေါက်ကွဲမှုမှာပယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးသလိုမိုင်းနိမိတန်ရရရှိသူဥဖေဝင်းဟာအလဲကျွန်းကြီးဝန်ဒီဖရာကြီးတောင်မှာတတ်ဆွဲထားတဲ့တတ်မတော်ကစေကုသပေးနေတာဖြစ်ပြီးအန်စီယုံကိုပို့ဆောင်နိုင်ခြင်းမရှိသေးဘူးလို့တလက်ချောင်းတိရခန်တွေကပြောပါတယ်ရခိုင်ပြည်နယ်စစ်ရေးပဋိပက္ခကာလတွင်မြေမြုပ်မိုင်းနဲ့စစ်လက်ကျန်ဘုံတွေကြောင့်ဒေသခံတွေစိတ်ကိုက်မှုတွေများနေတယ်လို့ရခိုင်တိုင်းလားမြို့လယ်များစီယုံသွင်းမှုကိုယ်စိုးစောသုံးကပြောပါတယ်
ဒီအပိုင်းတွေမှာဒီတိုက်ပွဲတွေကြီးမားမရှိတဲ့အဲအဲ့ဒီဘက်တွေမှာဒီမိုင်းကွေတာတွေခဏခဏတင်းနတ်တစ်စီတွေထိခိုက်တာတွေခဏခဏကျွန်တော်လည်းကြားပါတယ်အပြည့်တခုအနေနဲ့တင်းနတ်ချက်မှုတော့ကြားမှာပေါ့လေဒီလိုမှအန်ဒီကိုသူတို့အဲ့တော့တင်းနတ်ချက်မိတဲ့အခါမှာသူတို့ပုံပေါ်လကောင်းတိုင်းလည်းပဲထိခိုက်တာတွေညံ့နေတာဖြစ်ပါလေ
မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားနှစ်နှစ်သာစစ်ရေးသိမ်းမှမှုကာလအတွင်းမြေမြုပ်မိုင်းနဲ့စစ်လက်ကျန်ဘုံတွေပောက်ကွဲမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးရှိခဲ့ပြီလို့ရခိုင်တိုင်းသားမျိုးလွယ်များအစည်းအရုံးကလည်းစီရင်ပြုစုထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကအားမျိုးနဲ့ကစူးကိုင်းအုပ်စုရှောက်ချုံကြီးပါမှာတနက်ကြီးကြီးစိတ်မှန်ရကကလေးငယ်3ဦးပါဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အောက်တိုဘာလဒုတိယပတ်မှာလည်းအားမျိုးနဲ့ဇလက်ရွာဟောင်းကရွာသား2ဦး၅ဖမ်းနေစဉ်တနက်ကြီးကြီးကြားရောက်ရာက2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေတွင်အယတ္တသိက္ခာတေဆုံးမှုတွေပိုများလာသလိုစစ်ဆောင်နေရသူ3,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုဖွဲ့စည်းတွေကလည်းစည်ရင်ပြုစုထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမေရှဲဗာချလက်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကန်ပဋိပက္ခတွေတွင်အယတ္တသိက္ခာတေဆုံးမှုတွေဟာစစ်ရဆိုးမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။